Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များခင်ဗျာ American Beyond Zoo Washington DC မြို့တော်ကနေ2014ခုနှစ်နိုဝင်ဘာလ20ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ line to meter 32 40 48 50တို့ကနေလက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကတော့အအောင်ပါဒီမနက်ခင်းစီစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးပြီပါအခုမလဲမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါ်လှလှတန်းနဲ့အတူကြီးညာပေးမှာဖြစ်ပါတယ်ဒီထဲမှာဆိုလို့ရှိရင်အီရတ်နိုင်ငံအတွင်းက IS Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုတိုက်ခတ်ဖို့အတွက်ဂျက်လေယာဉ်တိုက်ဂျက်လေယာဉ်6စီးထပ်မံပြီးတော့လွှတ်လိုက်တယ်လို့ပြင်သစ်နိုင်ငံကပြောဆိုပါတယ်အစ္စရေးနိုင်ငံဂျေရုဆလင်မြို့ကဂျူးဖျားကျောင်းကိုတိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ပုပ်ယဟန်မင်းကြီး Francis ကပြစ်တင်ရှုံချလိုက်ပါတယ်မြန်မာအစိုးရတပ်တွေရဲ့ပြစ်ခတ်မှုကြောင့် KIO ကချင်လူမျိုးရေးအဖွဲ့ကဘူတင်နန်းသားဘူလောက်20တိစုံသွားပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီခင်ဗျာဒီကနေ့နားဆင်ရမယ့်သတင်းတူတွေထဲမှာဆိုရင်တော့
တင်ချာနီးနဲ့တွေ့ကြည့်ပါကျွန်တော်တို့၄၃ယောက်လည်းကျွန်တော်မနိုင်ပါဘူးဘာသာကူစားလုံးလည်းမနိုင်ပါဘူးဒီလိုဆိုရင်ဘာဖြစ်လို့လုံနေလဲကျွန်တော်တို့ကဒီမိုကရေစီယုံကြည်လို့
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဘာကြောင့်တောင်းဆိုခဲ့ရလဲဆိုတာကို NLD ထိပ်တန်းတာဝန်ရှိသူတဦးကပြောဆိုသွားတာပါဒီသတင်းပြင်အစိုးရတပ်ကပြစ်ခတ်တဲ့လက်နက်ကြီးကြီးစံကြောက်ပောက်ကွဲတာကြောင့်အနည်းဆုံး KIO ကိုတင်းတန်းဘူလောင်20တိစွန်းခဲ့တာရှာဖွေသိမ်းဆည်းရမိတဲ့ရှေးဟောင်းပစ္စည်းတွေကိုအမေရိကန်ကထိုင်းနိုင်ငံကိုပြန်လည်လွှဲပြောင်းပေးလိုက်တာဒီသတင်းတွေပြင်နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေဖြစ်တဲ့မြမကြီးရသုံးသက်ချက်နဲ့သူယုံကြည်ရအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့ဒေါ်လာလာတန်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အီရတ်နိုင်ငံအတွင်းက IS Islamic စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုလေကြောင်းတိုက်ခိုက်မှုတွေတိုးမြှင့်ပြုလုပ်ဖို့အတွက်အရှိအလေပိုင်းကိုဂျက်တိုက်လေရင်6စီးထပ်မံပြီးတော့ဆီလွတ်လိုက်တယ်လို့ပြင်သစ်နိုင်ငံကပြောဆိုပါတယ်။အဲ့ဒီ Mirage Jet တိုက်လေယာဉ်6စီးဟာဂျော်ဒန်နိုင်ငံကလီဒါစခန်းမှာအခြေစိုက်မှာဖြစ်ပြီးဒေသတွင်းမှာရှိနှင်ပြီးသားပြင်သစ်လေယာဉ်တွေကိုအားဖြည့်ပေးမှာဖြစ်တဲ့အကြောင်းပြင်သစ်ကာကွယ်ရေးဝန်ကြီးရှောင်ဂျီလီဒရိုင်ကဗိုလ်ထုနေမှာပါလီမန်ကိုပြောဆိုခဲ့ပါတယ်။ American ပြည်ထောင်စုပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ဟာအီရတ်နိုင်ငံအတွင်းမှာရှိတဲ့ Islamic စစ်သွေးကြွတွေရဲ့ပစ်မှတ်တွေကိုလေကြောင်းကတိုက်ခိုက်နေပြီး American တိုက်လေယာဉ်ကတော့စီးရီးယားနိုင်ငံအတွင်းက IS ပြစ်မှတ်တွေကိုပုံကျဲတိုက်ခိုက်နေတာပါ။အမေရိကန်အကူအညီပေးရေးဝန်ထမ်းကိုခေါင်းဖြတ်တက်လိုက်ကြောင်းကြေညာတဲ့ဗီဒီယိုမှာတွေ့ခဲ့ရတဲ့ IS စစ်သွေးကြွတွေကဒုတိယပြင်သစ်နိုင်ငံသားကိုဖော်ထုတ်နိုင်ပြီလို့ပြင်သစ်တာဝန်ရှိသူတွေကဗိုလ်ထုနေမှာပြောဆိုလိုက်ပါတယ်။အဲ့ဒီပြင်သစ်နိုင်ငံသားဟာအသက်22နှစ်အရွယ်ပဲရစ်မြို့မှာနေထိုင်သူဖြစ်ပြီးတော့လွန်ခဲ့တဲ့တစ်နှစ်လောက်ကစီးရီးယားနိုင်ငံကိုရောက်ရှိသွားခဲ့တာဖြစ်တယ်လို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေး policy တွေနဲ့ပတ်သက်လို့သမရဘရက်ဥပမာကအောက်ခြေသိမ်းအပြောင်းလဲတွေကိုတစ်ဖက်သားပြုလုပ်ဖို့ပြင်ဆင်နေပါတယ်။ဥပဒေသေးပြဋ္ဌာန်းရာမှာလွှတ်တော်ရဲ့အတည်ပြုချက်မရဘဲအစိုးရလုပ်ပိုင်ခွင့်အာဏာကိုမသုံးဘူးလို့နှစ်ပေါင်းများစွာပြောခဲ့ပေမဲ့အခုလိုပြုလုပ်ဖို့ပြင်ဆင်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတရားမဝင်လက်ရှိနေထိုင်နေသူပေါင်းလူ9000လောက်အထိကိုနိုင်ငံတွင်းတရားဝင်နေထိုင်ခွင့်နဲ့အလုပ်လုပ်ကိုင်ခွင့်ပြုမဲ့လူဝင်မှုကြီးကြပ်ရေး policy အပြောင်းလဲတွေကိုမစ္စတာ Obama ကကြေညာဖို့အစီအစဉ်ရှိတယ်လို့ Washington ရှိအစိုးရအရာရှိတွေကပြောပါတယ်။ဒါပေမဲ့လို့ခုလိုနေထိုင်ခွင့်ရရှိကြမဲ့သူတွေနေနဲ့ကျန်းမာရေးပြည်စုစောင့်ရှောက်မှုအထောက်ပံ့လို့အစိုးရပေးမဲ့ခန်းစားခွင့်တွေကိုတော့ရကြမှာမဟုတ်ပါဘူး။နိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာစည်းမျဉ်းတွေကိုအောက်ခြေသိမ်းပြင်ဆင်ဖို့မစ္စတာ Obama ကကာလကြာရှည်ထောက်ခံခဲ့တာဖြစ်ပေမဲ့သူအနေနဲ့တစ်ဖက်သက်ပြုလုပ်မှာမဟုတ်တဲ့အကြောင်းမကြခဏလူသိရှင်ကြားပြောကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ Mr. Obama ကလူဝင်မှုကြီးကြပ်ရေးအပြောင်းလဲတွေနဲ့ပတ်သက်ပြီးလွှတ်တော်နဲ့သဘောတူညီမှုမရနိုင်တဲ့အတွက်စိတ်ပျက်နေတာဖြစ်ပါတယ်။အာရှကိုပြီးခဲ့တဲ့သတင်းပတ်ကခီးထွက်စဉ်သတင်းစာရှင်းလင်းပွဲတရမှာသူအနေနဲ့ခုလိုတစ်ဖက်သက်လှုပ်ဆောင်ရမယ့်အကြောင်းတွေကိုရှင်းလင်းခဲ့တာလည်းဖြစ်ပါတယ်။တိုက်ခံ Republican လွှတ်တော်အမတ်တွေကတော့သမရ Obama ပြုလုပ်မဲ့လူဝင်မှုကြီးကြပ်ရေး policy အပြောင်းလဲတွေကိုဝေဖန်နေကြပြီးနိုင်ငံတွင်တရားမဝင်ရောက်ရှိနေကြသူတွေကိုစုမချသင့်ဘူးလို့ထောက်ပြကြပါလေ
။ Israel နိုင်ငံဂျေရုဆလင်မြို့ကဂျူးဖျားကျောင်းအတွင်းပါလက်စတိုင်း2ဦးရဲ့တိုက်ခိုက်မှုကြောင့်ဂျူးတရားဟောဆရာ4ဦးပါဝင်လူ9ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ပေါ်ပုပ်ယဟန်မင်းကြီး Francis ကပြစ်တင်ရှုံချလိုက်ပါတယ်။ဗိုလ်ထုနေတိုင်းသူ့ပြိတ္တနဲ့ပုံမှန်တွေ့ဆုံစဉ်မှာပုပ်ယဟန်မင်းကြီးကဂျေရုဆလင်နဲ့တခြားဘာသာရေးနယ်မြေတွေမှာတင်းမာမှုတွေပုံမှန်ဖြစ်ပွားနေတဲ့ပေါ်စိုးရိမ်ကြောက်ကြစွာနဲ့စောင့်ကြည့်နေတယ်လို့ပြောဆိုပါတယ်။အခုလိုဘာသာရေးနယ်မြေကိုတောင်မရှောင်နိုင်ပဲအကြမ်းဖက်မှုတွေဖြစ်နေတာဟာလက်ခံစရာမရှိဘူးလို့လည်းပြောဆိုပါရယ် ပုံရှမ်းမင်းကြီးကနှစ်ဖက်စလုံးအနေနဲ့အမုန်းတရားနဲ့အကြမ်းဖက်မှုတန်းတရားလဲနေတဲ့အဖြစ်ကိုရက်ကြဖို့နဲ့ငြင်းချမ်းမှုနဲ့ပြန်လည်တည်မြဲရေးလှုပ်ဆောင်ကြဖို့အားပေးတိုက်တွန်းလိုက်ပါတယ်။အသားခုတ်တဲ့ဓမ္မတချောင်းအပါအဝင်ဓာရီနဲ့တနတ်တလက်ကင်ဆောင်ထားတဲ့ပါလက်စတိုင်းလူမျိုးနှစ်ယောက်ဟာဂျေရုဆလင်မြို့ကဖျားဂျူးဖျားဖြစ်ခိုးကြောင်းတစ်ခုတွင်အင်္ဂါနေ့မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။နောက်ပိုင်းမှာအဲ့ဒီတိုက်ခိုက်သူတွေကိုရဲကပစ်တက်လိုက်ပါတယ်
။လီဗျရဲ့အရှေ့ပိုင်းအထင်ကြီးမြို့ဖြစ်တဲ့ဘင်ဂါဇီကိုထိန်းချုပ်ဖို့တိုက်ခိုက်နေကြတဲ့အစိုးရလူလာတဲ့တပ်တွေနဲ့အစ္စလာမစ်စစ်သွေးကြွတွေဟာလူသားချင်းစာနာမှုဆိုင်ရာသဘောတူညီမှုတရားရရှိလိုက်ပြီလို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်ပေးခဲ့တဲ့အဲ့ဒီသဘောတူညီမှုဟာဒေသစံတော်ချိန်ဗုဒ္ဓနေ့နဲ့9နှစ်မှစတင်မှဖြစ်ပြီး12နှစ်ကြာမှဖြစ်တယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်။လီဘီယာလက်ချာနီအဖွဲ့ကအရတားတွေကိုဘေးကင်းရာရွှေ့ပြောင်းပြီးအလောင်းတွေကိုဖယ်ရှားပေးမိပြီးဒဏ်ရာရသူတွေကိုဆစ်ကုပေးကဆန္ဒရိတ်ခါတွေကိုလည်းဖြည့်ဆည်းပေးမှဖြစ်တယ်လို့သူကပြောပါတယ်။အဲ့ဒီအပြစ်ခရစေးသဘောတူညီမှုနဲ့နှစ်ဖက်တို့ကလိုက်နာနေတဲ့သတင်းတွေကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်စောစောပိုင်းကဘင်္ဂါဇီကိုလုံးဝထိန်းချုပ်လို့နှိပါရှိခဲ့တဲ့အစ္စလာမစ်စစ်သွေးကြွတွေအပေါ်အစိုးရထောက်ခံတဲ့တပ်တွေကထိုးစစ်ဆင်ခဲ့ပြီးနောက်ပိုင်းလူရပေါင်းများစွာတည်ဆုံခဲ့ရပြီးဖြစ်ပါတယ
်။ VOA ဗီဒီယိုတိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာပိုင်းအစီအစဉ်ကကြာတာပတင်းနေ့နာနေခင်းတဲ့နေကိုဆက်လက်ကြီးညာနေပါတယ်မြန်မာအစိုးရတပ်ကကချင်လွမြောက်ရေးတပ်ဖွဲ့ KIA ဌာနချုပ်ရှိတဲ့လှိုင်စာအနီးမှာရှိတဲ့ဘူတင်နန်းကျောင်းကိုလက်လက်ကြီးနဲ့ပြစ်ခတ်ခဲ့ရမှာဘူလောင်းတင်နန်းသားအနည်းဆုံး20တိဆုံးသွားပြီးတော့16ဦးဒဏ်ရာရရှိသွားတယ်လို့ကချင်ညင်းညာရေးအကျိုးဆောင်က VOA ကိုပြောဆိုပါတယ်အစိုးရတပ်နဲ့ KIA ကြားလာတော်ကြားတိုက်ပွဲတွေညင်းတက်နေရကနေဒီရက်ပိုင်းအတွင်းတိုက်ပွဲတွေပြန်ဖြစ်ခဲ့ပြီးဒီကနေ့မှာတော့ KIA ဌာနချုပ်လှိုင်စာမြို့အနည်းကိုလက်နက်ကြီးနဲ့စတင်ပစ်ခတ်တိုက်ခိုက်လာတာဖြစ်ပါတယ်ဘူရူနီမနဲ့စက်တနာကြီးခွဲခန့်မှာအစိုးရတပ်ကခရယာတောင်ကနေ105မမလက်နက်ကြီးနှလုံးနဲ့ပစ်ခတ်ခဲ့တယ်လို့ကချင်နေညာရေးအကျိုးဆောင်အဖွဲ့ဦးလမိုင်ကွန်ဂျာကပြောဆိုပါတယ်ခရယာတောင်ဟာလိုက်စာဒေသမှာအမြင့်ဆုံးတောင်ဖြစ်ပြီးတော့အဲ့ဒီတောင်ကုန်းကို2013ခုနှစ်နှစ်ဆန်းပိုင်းမှာအစိုးရတပ်တွေကသိမ်းယူခဲ့တာပါဒီမနဲ့စောစောပိုင်းမှာဟိုပင်မြို့နယ်အင်းတော်ကြီးဒေသဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားတယ်လို့ပြောပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တုန်းကမန်စီမြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ခဲ့သေးတယ်လို့သိရပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့အခြေအနေကိုကချင်ညင်းညာရေးအကျိုးဆောင်အဖွဲ့ကအစိုးရထံအကြောင်းကြားထားပေမဲ့နှစ်ဖက်ညှိနှိုင်းဆွေးနွေးဖို့ကတော့မတိကျသေးဘူးလို့လည်းဆိုပါတယ်။ KIO အဖွဲ့ဟာ1994ခုနှစ်တုန်းကအစိုးရနဲ့ပြစ်ခတ်ရက်ခဲ့ပေမဲ့တမရဦးသိန်းစိန်ကောင်းဆောင်နဲ့အစိုးရတက်လာပြီးတဲ့နောက်ပိုင်းတိုက်ပွဲတွေပြန်လည်းဖြစ်ပွားခဲ့ပြီးနှစ်ဖက်ကြားမှာအချင်းချင်းဆွေးနွေးခဲ့ပေမဲ့တိုက်ခိုက်တာတွေကမရဆိုင်နိုင်ခဲ့ပါဘူး။လက်ရှိ၃နှစ်ကျော်ကြာတိုက်ပွဲကာလအတွင်းကချင်းပြည်နယ်မှာစစ်ပီးဒုက္ခတွေတသိန်းကျော်ဟာမြကြီးနာဗမော်ဝိုင်းမော်စတဲ့မြို့တွေအပြင်တရုတ်မြန်မာနယ်စပ်က KIO ထိန်းချုပ်ရာစခန်းတွေမှာပါထွက်ပြေးခိုလုံနေရပါတယ်ခင်ဗျာ
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလို့ယူဆရတဲ့လူမှောင်ကိုကူးခံရသူ600ကျော်ကိုနိုင်ငံပင်လယ်ပြင်နယ်နိမိတ်အနီးဘင်္ဂလားဒေ့ရှ်ရေပြင်ပိုင်နဲ့15ကီလိုမီတာအတွင်းမှာဘင်္ဂလားဒေ့ရှ်ရေတပ်ကကယ်တင်လိုက်ပါတယ်ဒါဟာလူမှောင်ကိုကူးခံရသူတွေကိုကယ်တင်မှုမှာရင်ထဲနဲ့အရေးအတွက်အများဆုံးဖြစ်ပါလေ။အဲ့ဒီလူတွေကိုမြမအလံလွတ်ထူထားတဲ့ပေ90ကျော်တင်မောပေါ်မှာတွေ့ကြရတာဖြစ်ပါလေ။တင်မောဝန်ထမ်း14ဦးကိုလူမှောင်ကိုကူးတယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးထားပါလေ။လူမှောင်ကိုကူးခံရသူတွေဟာမလေးရှားနိုင်ငံစီကိုသွားနေတယ်လို့မျှော်လင့်ကြပေမဲ့မကြာခဏဆိုသလိုပြန်ပြီးဆွဲခံရထိုင်းနိုင်ငံတဲကတောတွေစီကိုခေါ်သွားခြင်းခံခဲ့ရတာဖြစ်ပါလေ။ပုံမှန်အဖြစ်တော့မိသားစုဆွေမျိုးသားချင်းတွေကငွေပေးရွေးတဲ့အထိသူတို့ဟာဖမ်းဆီးခံထားရပြီးပြန်ပေးငွေမပေးဘူးဆိုရင်တော့လူမှောင်ခိုးကူးသူတွေကသူတို့ကိုတပ်ပစ်တာဒါမှမဟုတ်ရောင်းစားလို့ရှိကြတယ်လို့ရိုက်တာသတင်းမှာကိုကဖော်ပြထားပါတယ
်။ကမ္ဘောဒီးယားနိုင်ငံအနေနဲ့တရုတ်နိုင်ငံကအကူအညီပေးတဲ့ငွေပေါ်မှာအကြီးအကျယ်မှီခိုနေရတာကိုစိုးရင်ပူပန်မှုဖြစ်ရတဲ့အကြောင်းကမ္ဘောဒီးယားအတိုက်ခံတွေကပြောဆိုလိုက်ပါတယ်။မကြာခင်ကပဲတရုတ်နိုင်ငံဟာကမ္ဘောဒီးယားကိုအကူအညီအမေရိကန်ဒေါ်လာတန်900ပေးမယ်လို့ကြေညာပြလိုက်ပါတယ်။ကမ္ဘောဒီးယားအစိုးရလေပတ်ဖို့အတွက်နိုင်ငံရခြားကအကူအညီတစ်နှစ်ကိုအမေရိကန်ဒေါ်လာတန်1000လိုအပ်နေတယ်လို့ဆိုပါတယ်။ကမ္ဘောဒီးယားအစိုးရမှနိုင်ငံခြားကျွေးမြေအမေရိကန်ဒေါ်လာတန်ပေါင်း900000လောက်တင်နေပါတယ်။ကမ္ဘောဒီးယားအတိုက်ခံပါတီဝင်အရာရှိတွေနဲ့ဒီအနေနဲ့တရုတ်နိုင်ငံအပါအဝင်နိုင်ငံခြားတိုင်းပြည်တွေထံကနေလွန်လွန်ကဲကဲအ အကျွေးတွေတင်နေတာကြောင့်တမ်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကျသွားမှာစိုးရိမ်ပူပန်နေကြတယ်လို့အမျိုးသားကေတင်ရေးပါတီရဲ့ဥပဒေပြုအမတ်ဆွန်ရှေးကပြောပါတယ်အကူအညီရတဲ့ငွေတွေနဲ့တမ်းပြည်ကိုအုပ်ချုပ်နေရမယ်ဆိုရင်အဓိပ္ပာယ်ဟာကျွန်တော်တို့တမ်းပြည်ရဲ့စီးပွားရေးလွတ်လပ်မှုကိုဆုံးရှုံးသွားနိုင်တာနဲ့အတူတူပဲလို့ဆွန်ရှေးကပြောဆိုပါတယ်ခင်ဗျာ
ဒီသတင်းပါအင်ဒိုနီးရှားမှာဆူရရဲ့လောင်စာဆီထောက်ပံ့မှုရုတ်တရက်လျှော့ချမှုကြောင့်ဆိုလိုမျိုးမှာအများပြည်သူတည်ယူပို့ဆောင်ရေးအဖွဲ့တွေကဆန္ဒပြမှုတွေတခဲနဲ့ကျင်းပခဲ့ကြပါတယ်ဆိုလိုမျိုးရဲ့အိုဂန်ဒါခေါ်ကုန်းလန်တည်ယူပို့ဆောင်ရေးပိုင်ရှင်များအဖွဲ့ဥက္ကဋ္ဌဂျိုကိုစူပရာတိုကအဆူရရဲ့ထောက်ပံ့မှုရော့တဲ့အတွက်တနည်းတစ်ပုံသက်သာအောင်ရင်အပိုပစ္စည်းတွေဒါမှမဟုတ်တခြားထောက်ကူတွေပေးတင်တဲ့အကြောင်းကာသမာတွေကိုလည်းဘတ်စကားကဆေးရခိုင်နှုန်းထည့်တိုးမြှုပ်ဖို့ကန့်သတ်ထားတာဟာလည်းလက်တွေ့မကျတဲ့အကြောင်းပြောခဲ့ပါတယ် Direct from Washington The
Voice of America The VOA နိုဝင်ဘာလ20ရက်နေ့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဥဆက်မိုးဝင်နဲ့ဒေါ်လာလာတန်းတို့ကကြီးညာပေးခဲ့ကြတာပါခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ2015ရွေးကောက်ပွဲမတိုင်ခင်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာဖြစ်နိုင်ခြေသိပ်နည်းပေမဲ့လူမှုဆန္ဒအမှန်ကိုဖော်ထုတ်တဲ့အနေနဲ့တောင်းဆိုတာဖြစ်တဲ့အကြောင်း NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့2015ရွေးကောက်ပွဲပြီးမှသာပြင်ဆင်နိုင်မှာဖြစ်ကြောင်းပြည်ထောင်စုလွှတ်တော်နာယကသူရဦးရှိမန်းကမနေ့ကနေပြီးတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခဲ့တာကြောင့် NLD ဘက်ကတုံ့ပြန်ချက်ထွက်ပေါ်လာတာပါအပြည့်အစုံကိုကိုသားညုံဦးကတင်ပြပေးသွားလိမ့်မယ်ခင်ဗျာ
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြည်အောင်စုလွှတ်တော်မှာလက်ရှိဆွေးနွေးနေချိန်မှာပဲပြည်အောင်စုလွှတ်တော်နိုင်ကသူရဦးရှိမန်းရဲ့ပြောဆိုချက်ထွက်ပေါ်လာတာပါလက်ရှိလွှတ်တော်အတွင်းမှာမြို့သားဒီမိုကရေစီဖွဲ့ချုပ်နဲ့အခြားပါတီတွေကဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436ပြင်ဆင်ရေးအတွက်အဓိကတိုက်တွန်းနေပြီးတော့တမရော်သားကုဇယ်ရီဘက်ကတော့မပြင်ဆင်မှုကိုဆွေးနွေးနေပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့တက်ဆိုင်တဲ့ပုံမှန်436အရတမရော်သားကုဇယ်ရီရဲ့ထောက်ခံမှုကိုမရရင်တော့လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြင်ဆင်နိုင်မဲ့အခြေအနေမှာမရှိပါဘူး NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကတော့ဖွဲ့စည်းပုံပြင်ဆင်ရေးဟာလူမှုဆန္ဒဖြစ်တဲ့အကြောင်းပြောဆိုပါတယ
်အစတွေကလည်းအဲလိုအမြဲတမ်းပြောနေတာတင်ချာနီးနဲ့တွေ့ကြည့်ပါကျွန်တော်တို့436လည်းကျွန်တော်မနိုင်ပါဘူးဘာသာကုစားတော့လည်းမနိုင်ပါဘူးဒီလိုဆိုရင်ဘာဖြစ်လို့လုံနေလဲကျွန်တော်တို့ကဒီမိုကရေစီယုံကြည်လို့လုံတယ်ဒီမိုကရေစီဆိုတာပြည်သူဆန္ဒအဓိကအဲ့တော့ပြည်သူဆန္ဒတွေဒီလိုရှိတယ်ဆိုရင်ကျွန်တော်တို့ဟလာဟိုလွတ်တော်အတွင်ရောလွတ်တော်အပြင်မှာကျွန်တော်ဓာတ်တွေကိုနှိုးဆော်ဒီဥစ္စာကျွန်တော်တို့ကစူးစမ်းကြည့
်ပုံမှန်436ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လဲသူရောက်ရှင်မန်းကတမရကောက်ခဲဦးစီးချုပ်နဲ့နိုင်ငံတော်သမ္မတရုပ်အပေါ်မှာမူတည်တဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်တိုင်းသားပါတီတွေလည်းဖွဲ့စည်းပုံပြင်ဆင်ပြီးတော့မှရွေးကောက်ပွဲကျင်းပတာကိုလူလာပြီးတော့ဒီလိုပြင်ဆင်မှုအတွက်လက်ရှိအာဏာရပါတီအစိုးရတက်မတော်နိုင်ငံရေးပါတီတွေနဲ့ပြည်သူတွေအပေါ်မှာမူတည်တယ်လို့ပြောဆိုနေပါတယ်။အတိုက်ခံနိုင်ငံရေးပါတီဝင်ချို့ကတော့ဖွဲ့စည်းပုံမပြင်ဆင်မနဲ့ရွေးကောက်ပွဲကျင်းပမယ်ဆိုရင်ညီညာရေးဆွေးနွေးမှုတွေအပေါ်မှာတက်ရောက်နိုင်တယ်လို့ပဲအခြားဒီအထွေထွေတည်ငြိမ်မှုအပေါ်မှာလည်းအများကြီးတက်ရောက်နိုင်တယ်လို့ပြောဆိုဝေဖန်နေကြပါတယ်ခင်ဗျာ။
ကိုသားညုံပြပြပေးသွားတာပါအခုဆက်လက်ပြီးကချင်ပြည်နယ်ရသတင်းတပုတ်ကိုတင်ဆက်ပေးရမယ်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဌာနချုပ်လိုင်စာအနီးကဗိုလ်တင်ဆိုင်ချောင်းကိုအစိုးရတပ်ကပစ်ခတ်တဲ့လက်နက်ကြီးချိန်ဆန်ကျရောက်ပောက်ခွဲခဲ့တာကြောင့်အနည်းဆုံးတနန်းသား20သေဆုံးခဲ့တယ်လို့ကမ္ဘာညဉ့်ဉျေးကချင်ညဉ့်ဉျေးအကျိုးဆောင်ကပြောပါတယ်လောလောဆယ်မှာကချင်ပြည်နယ်မန်စီမြို့နယ်နဲ့ဟိုပင်မြို့နယ်ဘက်ဒီမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးနှစ်ဖက်အကြားညှိနှိုင်းနိုင်မှုစူးစမ်းနေပေမဲ့အလားအလာမကောင်းမှုလည်းသုံးသပ်ပါတယ်ဒီသတင်းကို VOA ရဲ့မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့အစိုးရစစ်တပ်နဲ့ KIA အကြားကာလအတော်ကြာတိုက်ပွဲတွေညင်သက်နေရကဒီအပိုင်းအတွင်းတိုက်ပွဲတွေပြန်ဖြစ်ခဲ့ပြီးဒီကနေ့မှာတော့ KIA ဌာနချုပ်လိုင်စာမျိုးအနည်းကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိလာပါတယ်။ဒီကနေ့အစိုးရစစ်တပ်ကပစ်ခတ်တိုက်ခိုက်တာကြောင့်ထိခိုက်တဲ့အခြေအနေကိုကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးလမိုင်ကွန်ကြားကအခုလိုပြောပါတယ်
။ဒီနေ့7နှစ်နဲ့20မှာခရယာတောင်းပြီးတော့မှခရယာတောင်းရတယ်ပြီးတော့မှဒီပြေဝရဲ့ပြေရဲ့သူ့ဘူလောင်းတင်မ်းချောင်းတောင်းမှလက်နက်ကြီး105နဲ့နှလုံးလမ်းဖြစ်တယ်။အဲ့ဖြစ်တဲ့နေရာမှာအဲ့သူ့ပြေဝကတော့ဟိုတင်န်တာအပေါ်လေဘူလောင်းတင်န်တာရအောက်20ပြီးတော့မှ16ရောက်တန်ရရတော့ဆိုပြရရလုံးစုံဘက်ပေါ်လေဒီမိုင်းတော်မိုင်းတော်ဘက်ဒီ KA ရဲ့စက်ရင်26ရှိတဲ့အနေနဲ့မှာအဲ့ဒီအနည်းတွေ့မှာရှိတဲ့ဒီရှေ့တန်းပို့လေးတစ်ခုမှလည်းပဲဒီမြတ်3နာရီမှာစက်ကနေပြီးတော့မှဟိုစက်ပြည့်ပြီးတော့အဲ့ဒီပို့စုလေးစက်ကဟိုအမီရှု
ဒီလ16ရက်နဲ့18ရက်နေ့တွေကမန်စီမြို့နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒ ဒီကနေ့ဖြစ်ပွားတဲ့အခြေအနေကိုကချင်ငင်းချိုင်းအကျိုးဆောင်အဖွဲ့ကအစိုးရဘက်ကိုအကြောင်းကြားထားပေမဲ့နှစ်ဖက်ညှိနှိုင်းဆွေးနွေးဖို့ကတော့မသေးကြသေးဘူးလို့ပြောပါတယ်
ဟုတ်ကဲ့ဒီကိစ္စပတ်သက်ပြီးကျွန်တော်တို့ကခုတော့ဆင်မာဒီဖြစ်တဲ့ကနေနိုင်ရေးအဖွဲ့ခေါင်းဆောင်ဖြစ်တဲ့ဘုံကြီးတောင်းအောင်လည်းကျွန်တော်တို့အကြောင်းကြားပြီးပြန်နောက်ပြီးတိုင်းလည်းကျွန်တော်တို့အကြောင်းကြားပြီးပါပြီဒီနေ့ဖြစ်တဲ့ဖြစ်သက်နာကျလို့ဖြစ်စင်နေလို့တိုင်းကလည်းအကြောင်းကြား MNDC ဘက်မှာလည်းဦးအောင်မင်းတို့ဆင်မာလည်းအကြောင်းကြားလာရှိရှိတယ်ဗျအဲမကြာခင်မှာအဲ့ဒီအရာနဲ့ဖြစ်တဲ့ကနေနိုင်ရေးပြည်စုံဖို့အစီအစဉ်ရှိမလားအမလို့ရှင်လေဒီနေရာအနောက်မှာအခုပဲဆက်ဒီလိုပဲတက်ဖို့ရပြန်ဆက်ဖြစ်နေမယ်ဆိုရင်တော့ဆက်ပြေဆုံးဆွေးနွေးဖို့ကိစ္စဘာညာလဲပဲသိတော့အလားလာတော့မကောင်းဘူးပေါ့ဗျာ
ဒီကနေ့လိုင်ဇာအနည်းပြစ်ခတ်တိုက်ခတ်မှုနဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး KIO ရဲ့ဒုက္ခသည်ရေးရကော်မတီတာဝန်ခံဦးတွဲပီစာကတော့အခုလိုပြောပါတယ်
ကျွန်တော်တို့တော့ဒီနေ့ကျင်းတဲ့လမ်းပိတ်တာလမ်းပိတ်တ
ာကချင်ပြည်နယ်မြစ်ကြီးနားအခြေဆိုင်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ကျအရာရှိမရှိကြောင်းသာပြန်ကြားခဲ့ပါတယ် KIO အဖွဲ့ဟာ1994ခုနှစ်ကစစ်အစိုးရနဲ့ပြစ်ခတ်ရက်စဲခဲ့တဲ့အဖွဲ့ဖြစ်ပါတယ်လက်ရှိဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရတက်လာပြီးတဲ့နောက်မှာတော့အစိုးရတက်တဲ့ KIO အကြတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပြီးနှစ်ဖက်ကိုယ်စားလှယ်တွေအကြိမ်ကြိမ်ဆွေးနွေးခဲ့ပေမဲ့တိုက်ခိုက်တာတွေမရဆိုင်နိုင်ခဲ့ပါဘူးလက်ရှိ3နှစ်ကြာကြာဖြစ်ပွားနေတဲ့တိုက်ပွဲကာလအတွင်းမှာတော့ကချင်ပြည်နယ်ကစစ်ပြေးဒုက္ခသည်တသိန်းကျော်ဟာမြစ်ကြီးနားဗမော်ဝိုင်းမော်စတဲ့မြို့တွေအပြင်တရုတ်မြန်မာနယ်စပ်က KIO ထိန်းချုပ်ရာစခန်းတွေမှာပါထွက်ပြေးခိုလုံနေရပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားမှာဒီပြည်လုံးအပြစ်ခတ်ရက်စဲရေးဆွေးနွေးပွဲဟာလည်းနှစ်လနီးပါးကြာရပ်တန့်နေခဲ့ပြီးဒီလမကုန်ခင်မှာတော့နှစ်ဖက်ကိုယ်စားလှယ်တွေပြန်လည်တွဲဆုံဆွေးနွေးဖို့ရှိနေပါတယ်။
မိုးစောပြပြပြေးသွားတာပါအခုတော့လွတ်တော်နဲ့သက်ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးရမယ်လွတ်တော်မတ်တွေရဲ့လစာချင်းမြင့်ငွေကိုလက်ရှိခန်းစားခွင့်ထက်3ဇာအကနေ5ဇာအထိတိုးမြင့်မဲ့ဥပဒေပြင်ဆင်ချက်ကိုပြည်အောင်စုလွတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီလိုခန်းစားခွင့်တိုးမြင့်လိုက်တာကြောင့်လွတ်တော်မတ်တွေအနေနဲ့ပြည်သူ့ရေးရလုပ်ငန်းတွေကိုတိုးချဲ့လှုပ်ဆောင်နိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေလည်းရှိနေကြပါတယ်မတ်တင်ကြီးထက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
လက်ရှိအမျိုးသားလွတ်တော်နဲ့ပြည်သူ့လွတ်တော်ကကိုယ်စားလှယ်တို့ဟာတလောက်ကိုချင်းမြင့်ငွေ3သိန်းကနေအခုပြင်ဆင်လိုက်တဲ့ခန်းစားခွင့်အရတလကို10သိန်းကနေ16သိန်းကြာရရှိမှာဖြစ်ပြီးနေ့စဉ်အသုံးစရိတ်အနေနဲ့ကလည်းတရက်ကို2000ချက်ရမှာဖြစ်ပါတယ်။အမျိုးသားလွှတ်တော်ကနေအစိုးပြုတဲ့လွှတ်တော်အမတ်တွေရဲ့ခန်းစားခွင့်တိုးမြင့်တဲ့ဥပဒေပြင်ဆင်ချက်ကိုတော့တမရလက်မှတ်ထိုးပြီးရင်အတည်ဖြစ်မှာပါ။လွှတ်တော်မှဥဖေတန်းကတော့အခုလိုချင်းမြင့်ငွေတိုးပြီးတော့ခန်းစားခွင့်ရလာတဲ့အတွက်လွှတ်တော်အမတ်တွေရဲ့ပြည်သူဆိုင်ရာလုပ်ငန်းတွေပိုပြီးတော့လှုပ်ဆောင်နိုင်မှာဖြစ်တယ်လို့ဆိုပါတယ်။
ကျွန်တော်ကြတော့ဒီ3သိန်းကဟိုကျွန်တော်တို့လိုရောက်ခံရတာအဆင်မပြေပါဘူး။ဘာလို့မပြေလဲဆိုတော့အော်ကျွန်တော်တို့ဆိုအထူးသဖြင့်တိုင်းရင်းသားပါတီမှာရှိရင်ဒီပါတီကထောက်ပံ့တာမရှိဘူးခင်ဗျာ။ဒီလူ့တော်ကိုယ်စားလှယ်ရဲ့ညမုံငွေစဲအဒီရှင်းရှင်းလင်းလင်းဆိုတော့ကျွန်တော်ဆွေရကိုင်းလုံးဆိုပြီးတော့ဟိုပါတီကိုပြန်ထောက်ပံ့ရတယ်။အဲပြီးတော့ကျွန်တော်တို့နယ်ပြည်သွားတဲ့အခါမှာတိုင်းရင်းသားဒေသတွေမှာအကုန်လုံးတိုင်းဒေသနဲ့သွားတော့ဝင်ရောက်ချိန်တွေကတအားများပါတယ်။အဲတကယ်တော့ဒီလိုနဲ့ချစ်ချင်းနဲ့အဲဒီခီးစဉ်တွေမှာကျွန်တော်တို့လူ့တော်ကိုယ်စားလှယ်ကအတားလာတော့ကိုဟိုအချင်းချင်းဝင်နေတဲ့အတွက်အခက်အခဲပြပါတယ်အဲပြီးတော့ဟိုကျွန်တော်တို့ရဲ့ဟိုလူမှုရေးအနေဖြင့်နေရာလဲအဲမြင့်ပြလာတဲ့အတွက်အဲ့မှာလဲကုန်ကြမ်းကြီးတွေအများကြီးရှိတော့ဒီ3သိန်းငွေကတော့ကျွန်တော်စုတူကိုယ်စီပြရတဲ့ဂုံတက်ခါပိုင်းရရောအဲပြီးတော့ဒီအလုတ်ကိုနော်ဒီဒီနဲ့ထိတိဖို့ဒီလိုရဲ့ဆန္ဒကိုနားထောင်ဖို့ဆိုရဲအလုတ်ကိုပုံမှန်လုပ်ဖို့ဆိုတာရောကျွန်တော်တို့တော်တော်အခက်အခဲတွေ့ပါတယ်
ဒါပေမဲ့တက်မတော်သားကိုစလဲရီကတော့မူလစစ်မှုထမ်းလှစာကိုပဲအရင်ကတည်းကခန်းစားခဲ့တာဖြစ်ပြီးအခုထပ်ပြီးတော့တိုးမြင့်လိုက်တဲ့ချင်းမြင့်ငွေဥပဒေမှာတက်မတော်သားကိုစလဲရီပါဝင်ထည့်သွင်းထားပြီမဲ့လေဒီအပေါ်မှာခန်းစားခွင့်နေလက်ခံမဲ့လက်မခံဘူးဆိုတာကတော့အင်္ဂါနေ့ပြည်ထောင်စုလွှတ်တော်မှာအတိတ်တည်းမပြောခဲ့ပါဘူးအခုလိုယာနဲ့ချီတဲ့ပြည်ထောင်စုလွှတ်တော်အမတ်တွေပြည်내တိုင်းဒေသကြီးလွှတ်တော်အမတ်တွေရဲ့ချင်းမြင့်ခန်းစားခွင့်၃စားကနေ၅စားအထိတိုးမြင့်လိုက်တာကြောင့်ကုန်စည်နှုန်းအပေါ်မှာတက်ရောက်မှုရှိနိုင်သလားဆိုတဲ့အပေါ်မှာတော့လွှတ်တော်မှဥဖေတန်းကအခုလိုရှုမြင်ပါတယ
်။ကုန်စည်နှုန်းပေါ်မှာဟိုဝန်ထမ်းတွေရောလွှတ်တော်ကိုယ်စားလှယ်ရောအဲဆိုတော့ကျွန်တော်နိုင်ငံရဲ့ထုံးစံတန်းပေါ်တော့အနည်းနဲ့အချင်းတော့တက်ရောက်ပါလိမ့်မယ်။အဲဒီလွှတ်တော်ကိုယ်စားလှယ်အတွက်ဆိုတာလွှတ်တော်ကိုယ်စားလှယ်600ကျော်ဆိုတော့အသိမများတော့ဘူးလေဝန်ထမ်းနဲ့ဆိုရင်အဲ့ဒီတည်းလဲကျွန်တော်တို့ကအဲ့လောက်ကြီးကျွန်တော်ဟိုအစိုးရဘက်ကတော့ကျွန်တော်မြင်ပါဗျာဟိုနိုင်ငံတော်ကတကယ်တမ်းလိုအပ်တဲ့အတွက်လွတ်တော်ကိုယ်စားလှယ်နိုင်ငံရဲ့ဥဆောင်ဟိုပုံကိုဖြစ်တဲ့အတွက်ဒါအလုပ်လုပ်နိုင်အောင်ဒါအထောက်ပံ့ပေးရတဲ့ဘောဖြစ်ပါတယ်အဲဝန်ထမ်းတွေကြာကြတော့လည်းတကယ်အပြီးတရားကင်းစင်ဖို့အတွက်
တို့ရဲ့အခက်အခဲတွေကိုကူညီတဲ့နဲ့ထောက်ပံ့ချင်းဖြစ်လို့ကျွန်တော်တို့ကတော့ဟိုကောင်းတဲ့ချင်းချင်းရှင်တွေမြင်ပါတယ
်အခုလွှတ်တော်အမတ်တည်းရဲ့ချင်းမြင့်ငွေခန်းစား권ဥပဒေပြင်ဆင်ချက်ကိုတော့တမရလက်မှတ်ထိုးပြီးရင်ဥပဒေအဖြစ်အတည်ဖြစ်သွားမှာဖြစ်ပြီးလာမယ့်ဗန္ဓာရေးနှစ်ကစလို့စတင်ခန်းစား권ရမှာဖြစ်ပါတယ်ရှင်
အခုဆက်လက်ပြီးရန်ကုန်မြို့ကဆန္ဒပြပွဲသတင်းတစ်ခုအကြောင်းကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းကြည်မြင့်တိုင်းမြို့နယ်အပိုင်းအလုံမြို့နယ်ရဲ့တပတ်ကန်းတတော်ဝင်မေရီကနာမှာရှိတဲ့တမန်စိတ်ကိုမြမစီးပွားရေးကော်ပိုရေးရှင်းကစီမံကိန်းတွေလုပ်နေတဲ့အတွက်အဲ့ဒီတမန်စိတ်ကိုသွားတဲ့လမ်းကိုပိတ်ဆို့လိုက်ပါတယ်။ဒီလိုပိတ်ဆို့တန်ဆူချိုးခတ်လိုက်တဲ့အတွက်စိတ်ကြီးဥမြ၅၀ရက်ကွက်နဲ့ရွာရှိရွာကန်းကဒေသခံတွေ၊ចောင်းသားចောင်းသူတွေကဆန္ဒပြနေကြပါတယ်။ဒီအကြောင်းကိုမအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရန်ကုန်တိုင်းကြီးမနိုင်မြို့နယ်အပိုင်းအလုံမြို့နယ်ရဲ့တဖက်ကမ်းမှာရှိတဲ့အများပြည်သူတွေနဲ့ကျောင်းသားကျောင်းသူတွေတွာလာနေတဲ့စိတ်ကြီးဥမျှစဉ်ရက်ွက်နဲ့နီးတဲ့တမန်စိတ်တွာရလမ်းကိုမြမစီးပွားရေးကော်ပိုရေးရှင်း MEC ကနေစီမံကိန်းလုပ်နေတဲ့အတွက်ပိတ်ဆို့လိုက်တာပါဒါဟာပြည်သူအများတွာလာနေတဲ့လမ်းဖြစ်တဲ့အတွက်ပြည်သူတွေကမေတ္တာရက်ခံတောင်းဆိုတာကြောင့်အဲ့ဒီလမ်းကနေပြည်သူတွေကျောင်းသားတွေရဲ့တွာလာခွင့်ကိုရန်ကုန်တိုင်းအစိုးရအဖွဲ့ကတမန်စိတ်လမ်းဖြစ်သတ်မှတ်ပေးဖို့အတွက်မြမစိတ်ကန်းအာနာပိုင်းတွေကိုမေလကလေးကအကြောင်းကြားစာပို့ထားတာပါဒါပေမဲ့ပြီးခဲ့တဲ့3ရက်ကစပြီးအဲ့ဒီလမ်းကိုပိတ်ဆို့ပြီးတန်ဆူချိုးကာလိုက်တဲ့အတွက်အလုံမြို့နယ်တဲကိုကြောင်းသွားတက်မဲ့ကျောင်းသားတွေနဲ့တဖက်ကမ်းမှာအလုံလောက်ကန်စားတောက်နေကြသူတွေအတွက်အခက်အခဲတွေဖြစ်သွားရပါတယ်ဒီအတွက်ဆန္ဒပြတာ3ရက်ရှိပြီဖြစ်ကြောင်းပြည်သူတို့ကပြောပြပါတယ
်အခု MEC ကနေပြီးတော့ကျွန်တော်တို့အဲ့လမ်းကိုတန်ဆူချိုးကာပလိုက်တော့ကျောင်းသားမိဘပြည်သူလူထုတွေကအလုံသွားတဲ့လူတွေကျောင်းသွားတဲ့လူတွေကအကုန်လုံးဘယ်လမ်းမှာကျွန်တော်တို့သွားလို့မရတော့ဘူး။လူသွားလမ်းချတာပေးပြီးရတဲ့လမ်းကိုသူကပိတ်ထားတယ်။ဒါကျွန်တော်စီမံကိန်းလုပ်တဲ့ဆိုတော့တို့ကမနဲ့မနဲ့ညံ့ကြရင်တို့ကဒီနေရာကိုလုံးဝပိတ်ပလိုက်တော့မှာမကြီး။စိတ်ကြီးဦးမြ50ရက်ကွက်ရဲ့ဂျောင်းဝိုင်းဂျောင်းဝိုင်းလေးအဲ့ရွာလေးရှိရောက်လောက်ရှိတယ်မှာအားလုံးပေါ့ကျွန်တော်တို့အကျောင်းသားတွေနဲ့မှာရဲ့ဆန္ဒထိုင်ပြတာဒီနေ့ဆက်ဆို3ရက်ရှိပြီ။ကျောင်းသား100ကျော်လောက်ရဲ့မိဘပြည်သူလူထုရဲ့ရင်းရင်းလုံသားပြည်သူတွေအားလုံးပေါ့ကျွန်တော်တို့300လောက်တော့ရှိတယ်ဟုတ်ကဲ့။ဒီအဓိကဝင်ကြီးချုပ်ချပေးတဲ့လမ်းကိုပဲကျွန်တော်ပြန်လို့ခြင်းတာ။
အလုံမြို့နယ်အထက်ခွနစ်ကျောင်းမှာတက်နေတဲ့ဆယ်တန်းကျောင်းသားတဦးကတော့သူတို့ကျောင်းမတက်ရတာ3ရက်ရှိပြီဖြစ်ကြောင်းနဲ့ဒီလမ်းပိတ်လိုက်တဲ့အတွက်အခက်အခဲရှိတာတွေကိုပြောပြပါတယ်
။ကျွန်တော်ဒီဘက်ဆိုရင်တော့ကျောင်းမလာလဲနေရခင်ဗျာ။အန်နီလည်းသိမိရှိခင်ဗျာ။တပင်းနေရာသွားမယ်ဆိုရင်လည်းလမ်းဖီးကတော်ရုံရောခင်ဗျာ။လမ်းစိမ်းနေနေလည်းတော်မီပါရမတက်နိုင်ခင်ဗျာ။ဒါကနေရာမိုးရွာတွေလည်းရှိရခင်ဗျာ။
ပြီးခဲ့တဲ့မေလတုန်းကတော့အဲ့ဒီနေရာကဒေသခံပြည်သူတွေကျောင်းသားတွေကတင်ပြလာတဲ့အတွက်တမန်စိတ်လမ်းမြေကိုပြင်ဆင်သတ်မှတ်ပေးဖို့အတွက်စိတ်ကန်းအာဏာပိုင်တွေကိုရန်ကုန်တိုင်းအစိုးရအဖွဲ့ကအကြောင်းကြားခဲ့တာပါအဲ့ဒီနေရာမှာမြမစီးပွားရေးကော်ပိုရေးရှင်း MEC ကတိစောက်နေတဲ့နောင်တုံစီမံကိန်းနဲ့အာယုံကုမ္ပဏီကတိစောက်နေတဲ့စိတ်ခန့်တရားကြားမှာတည်ရှိနေတဲ့အကြောင်းကိုလေ့လာတွေ့ရှိရတဲ့အတွက်အာယုံကုမ္ပဏီကတိစောက်နေတဲ့ကွန်ကရစ်လမ်းနဲ့နှီးချောင်းရေးသားထားပါတယ်ဒီအတွက်တမန်ဂိတ်ကိုအဲ့ဒီလူသွားလမ်းနေနဲ့နှီးကပ်တဲ့နေရာကိုရွှေပြောင်းစိုက်ကပ်ဖို့ခွင့်ပြုကြောင်းဝန်ကြီးချုပ်ကိုစားညွှန်ကြားရေးမှူးကလက်မှတ်ရေးထိုးအကြောင်းကြားစာပို့ခဲ့ပါတယ်ရန်ကုန်တိုင်းအစိုးရအဖွဲ့ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့အရင်တုန်းကခွင့်ပြုခဲ့တာမှန်ပေမဲ့အခုအခါမှာတော့ခွင့်ပြုလို့မရတဲ့အကြောင်းရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့အတွင်းရေးမှူးဦးမြတ်ကျော်ကျော်ကဆိုပါတယ်
ဟိုအရင်တော့ခွင့်ပြုခဲ့တာမှန်တယ်အခုကဒီကမ်းလားတစ်ချောက်ပုံပြိုးရေးစီမံကိန်းကြီးရှိတယ်ရှိတဲ့အခါကျတော့ပို့ပြီးကောင်းတဲ့နေရာကိုလုပ်ပေးလိုက်တာဥညာငစီမက်ကလာတဲ့အဖွဲတွေကတော့နည်းနည်းဝေးတော့ဝေးသွားတာပေါ့လေဝေးပေမဲ့လည်းဒီလိုပဲဟိုအစဉ်ပြေအောင်လို့ဆိုပြီးတော့မှဒီရေစစ်လေကားတွေနောက်ပြီးတော့ဒီသွားတဲ့နေရာမှာကွန်ကရစ်လမ်းလေးတွေခင်းပေးတာလို့နောက်လေစစ်ကတက်လို့ရှိရင်ဟိုနားနေဖို့အတွက်အဆောင်လေးတွေတသက်ရစောက်ပေးတာတို့အဲ့ဒါလေးတွေလည်းစီစဉ်ပေးတာတယ
်ဒေသခံလူတို့ကတော့သူတို့အတွက်လမ်းပန်းဆက်သွယ်ရေးခက်ခဲသွားတာကြောင့်ဖြည့်ရှင်းပေးနိုင်မယ့်အခြေအနေတွေကိုမျှော်လင့်နေကြပါတယ်အဲ့ဒီနေရာမှာတာမန်မောင်းပြီးအသက်မွေးဝမ်းကြောင်းနေတဲ့လူတွေတစ်ဖက်ကမ်းကိုသွားပြီးတော့အလုံးလောက်ကင်နေကြသူတွေရွာရှိရွာလောက်ကကျောင်းသွားတက်နေကြတဲ့မူလတန်းကနေအထက်တန်းအဆင့်ထိရှိတဲ့ကျောင်းသူကျောင်းသားလေးတွေအနေနဲ့ကျောင်းမတက်နိုင်တာအလုံးမလုံးနိုင်ကြတာတွေကိုကြုံတွေ့နေရပါတယ်လက်ရှိမှာတော့သူတို့ကိုအာနာပိုင်တွေဘက်ကဆွေးနွေးတာတွေမရှိသေးတဲ့အတွက်မနက်၈နာရီကနေညနေ၅နာရီထိအဲ့ဒီတန်ဆူးချိုးခတ်ထားတဲ့တမန်စိတ်နားမှာလာရောက်ပြီး၃ရက်မြောက်နေ့အဖြစ်စုပေးဆန္ဒပြနေကြပါတယ်ရှင်
။ရန်ကုန်မြို့ကဆန္ဒပြပွဲသတင်းကိုမအေးမာကပြပြပေးသွားတာပါ။အခုတော့ဒေတာရင်းတစ်ပုဒ်ကိုတင်ဆက်ပေးရမယ်။ ထိုင်းရှေးအောင်ယဉ်ကျေးမှုပစ္စည်းအတော်များများကိုအမေရိကန်ပြည်ထောင်စုကထိုင်းနိုင်ငံကိုဗုဒ္ဓဟူးနေ့မှာပြန်လည်လွှဲပြောင်းပေးခဲ့ပါရယ်ထိုင်းနိုင်ငံကမ္ဘာရှေးအောင်ယဉ်ကျေးမှုအမွေနှင့်စည်းဝင်နေရာကနေလွန်ခဲ့တဲ့ဆယ်စုနှစ်များစွာကတည်းကဒီပစ္စည်းတွေခိုးယူခံခဲ့ရတာဖြစ်တယ်လို့အာနာဘိုင်နီကဆိုပါရယ် VOA သတင်းတောက် Steve Harman ဘန်ကောက်ကနေပေးပို့ထားတဲ့သတင်းကိုဆက်လက်နားဆင်ပါခင်ဗျာထိုင်းနိုင်ငံအမျိုးသားပြည်ထောင်စုမှာကျင်းပတဲ့ခန္ဓာတွင်အမေရိကန်တန်ယုံတာဝန်ရှိအကြီးအကဲကပြန်လည်လွှဲပြောင်းပေးတဲ့ရှေးအောင်ပစ္စည်းတွေကိုထိုင်းယဉ်ကျေးမှုဝန်ကြီးကလက်ခံယူခဲ့ပါရယ်ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကမ္ဘာရှေးအောင်ယဉ်ကျေးမှုအမွေနှင့်စည်းဝင်ဘန်ချီယန်ကနေရှေးအောင်ပစ္စည်းတွေဖြစ်တဲ့မြေဥတွေ၊ကျေးသွန်းအုပ်တွေ၊ကြောက်နဲ့ထွင်းထားတဲ့ပစ္စည်းတွေခိုးယူခံခဲ့ရတာပါကြောက်ခဲ့နှောင်းပိုင်းကာလကအခြေချနေထိုင်ခဲ့ရနေရာနဲ့တင်းကျိုင်းမီနေရာကနေရှေးအောင်ပစ္စည်းအတော်များများကို1980ခုနှစ်အစောပိုင်းကာလအတွင်းကခိုးယူခဲ့ကြပါရယ
် Most of the artifact returned to Thailand
ထိုင်းနိုင်ငံကိုပြန်လည်လွှဲပြောင်းပေးတဲ့ပစ္စည်းတွေ954ခုရှိပါတယ်။အများစုဟာတမိုင်းဥကာလကပစ္စည်းတွေဖြစ်လို့တန်ဖိုးဖြတ်လို့မရပါဘူးလို့ထိုင်းယဉ်ကျေးမှုဝန်ကြီး Vira Roch Pochanarak ကပြောသွားတာပါ။ငါးနှစ်ကြာလျှော့ဆောင်စမ်းပြီးနောက်အမေရိကန်ပြည်ထောင်စုတောင်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကပြတဲ့တခုကိုဝင်စီးပြီးဒီပစ္စည်းတွေကိုသိမ်းဆည်းရခဲ့တာပါ။အခုခါမှာတော့ထိုင်း၊ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံကရှေးအောင်ပစ္စည်းတွေကိုခိုးယူတဲ့အဖွဲ့တွေကိုဖမ်းဆီးနိုင်ခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်စန်တာအန်နာမှာရှိတဲ့ဘောဝါစ်ပြတိုက်တာဝန်ရှိသူတွေကတော့ပြတိုက်ဝန်ထမ်းတွေဖမ်းဆီးမခံရအောင်ဒီရှေးအောင်ပစ္စည်းတွေကိုပြန်ပေးမယ်ဆိုပြီးသဘောတူထားပါတယ်ရှေးအောင်ပစ္စည်းတွေကိုတေချာထိန်းသိမ်းခဲ့တာမဟုတ်တဲ့အတွက်အက်ကွဲပစ္စည်းတာတွေရှိပေမဲ့ဒီရှေးအောင်အမွေနဲ့လက်ရာတွေကိုဘယ်လိုပစ္စည်းတွေတုံးပြီးလုပ်ခဲ့တာလဲဆိုတာနဲ့ဒီပစ္စည်းတွေရဲ့လက်ရာပုံစံတွေကိုလေ့လာခွင့်ရမှာဖြစ်တဲ့အတွက်တန်ဖိုးကြီးမားပါတယ်လို့ရှေးအောင်ပစ္စည်းထိန်းသိမ်းရေးပညာရှင်တွေကပြောဆိုပါတယ်ထိုင်းနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးအကဲ Patrick Murphy ကတော့
We've been working for a number of years to give this a focus.
ဒီရှေးအောင်ပစ္စည်းကိစ္စကိုနှစ်နဲ့အကြီးအချင်းယူပြီးကျွန်တော်တို့အထူးလေ့ထားလုပ်ခဲ့ပါတယ်။အခုချိန်ထိဆိုရင်နိုင်ငံပေါင်း30ကျော်ကရှေးအောင်ပစ္စည်း9000လောက်ကိုပြန်ပြီးတော့ပေးအပ်နိုင်ခဲ့ပါတယ်။ဒီဒေသအတွင်းမှာဆိုရင်လည်းကမ္ဘောဒီးယားနဲ့မွန်ဂိုလီးယားကတန်ဖိုးကြီးတဲ့ရှေးအောင်ယဉ်ကျေးမှုပစ္စည်းတွေကိုပြန်ပေးအပ်ခဲ့ပါတယ်။
ကယ်လီဖိုးနီးယားပြည်နယ်ကပြတိုက်လေးခုနဲ့ရှေးအောင်ပစ္စည်းအယောင်ဆိုင်နှဆိုင်ကနေသိမ်းဆည်းရမိတဲ့ရှေးအောင်ပစ္စည်းတွေကိုထိုင်းနိုင်ငံကိုပြန်ပေးရနိုင်ခဲ့တာပါဒါပေမဲ့လည်းအရှိတောင်အာရှဒေသရင်းကဗန်ချိုင်းလိုကမ္ဘာယဉ်ကျေးမှုအမွေနဲ့စည်းဝင်နေရာကနေတမိုင်းဥခစ်ကအရေးပါတဲ့ပျောက်ဆုံးနေတဲ့ရှေးအောင်ပစ္စည်းတွေပြန်မရမှာကိုတော့အာဏာပိုင်တွေကစိုးရိမ်ပူပန်နေကြပါတယ်ခင်ဗျာ
ပရရှိမြတ်မြတ်မြမစီးပွားရေးဥပိုင်း limited ဟာမြမနိုင်ငံစီးပွားရေးလောကမှာကြဲကြဲပြန့်ပြန့်ချီကုပ်ယူထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းကြီးဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနိုင်ငံကချမှတ်ထားတဲ့တရားဥပဒေလှုပ်ထုံးလုံးကြီးတွေနိုင်ငံတကာစံရည်စံညွှန်းတွေကိုဘယ်အတိုင်းအတာထိလိုက်နာဖို့လိုအပ်ပါသလဲတကယ်လက်တွေ့မှာလိုက်နာမှုရှိရလားဆိုတာကိုအခုလာမယ့်စနေနေ့တရားလေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမြတ်မြတ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925554 fax number 2323925552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်တဲ့သောတာရှင်တွေဆွေးနွေးလိုတဲ့အကြောင်းကိုလူတူစင်ရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါမယ်။
တော်ရရှိမြတ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လင်းတဲ့သတင်းတွေသတင်းဆောင်ပါတွေကို VOA Internet စာမျက်နှာမှာပြန်ပြီးတော့ဖတ်ရှုလို့ရပါတယ်ခင်ဗျာဖတ်ရှုရမယ့် Internet website လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ် VOA ကိုတော်ရရှိနေစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်သတင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လို့ရဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ